အငယ်ပြန်လွတ်လာပြီးတော့လက်တော်အတိုင်းရဲ့ဒီနိုင်ငံအခင်းချင်းပေါ့ဘယ်လိုရှုမြင်သုံးသပ်ထားလဲခင်ဗျာ
နိုင်ငံအခင်းချင်းပြောမယ်ဆင်းတော့ဗျာကျွန်တော်တို့ရှိမှကအခုအချိန်ကဥပဒေတို့ရေးပြီးတဲ့အခါမှာ2010ရွေးကောက်ပွဲတွေကိုဝင်ရမယ်ဆိုတဲ့အနေအထားတွေကိုတို့ဆက်ကွန်နေတာတွေ့ရတယ်လीရှေ့အစဉ်ဆက်ကလည်းပဲရွေးလာရေးရပြီးနောက်ပိုင်းမှာဒီအခြေခံဥပဒေကြီးရေးပြီးတော့ကဖြည့်ရှင်းခဲ့ကြတဲ့ဥပမာတွေရှိပါတယ်ဒါရီဟာတကယ်တမ်းကျတော့ငွေပြဿနာအလုံးကိုကုနိုင်တဲ့အနေအထားမှမရှိပါဘူးလीအခုခါမှာလည်းပဲအဲ့ဒီအခြေခံဥပဒေရေးပြီးတော့ဖြည့်ရှင်းတဲ့နည်းဟာဖြစ်ရင်တော့ဖြည့်ရှင်းတဲ့နည်းမဟုတ်ပါဘူးငွေသားပြန်လဲတင်မြှောက်ရေးစီကိုအရင်တွားပြီးခါမှာဒီအခြေခံဥပဒေခုရေးပြီးတော့ကဒီကောက်ပွဲတစ်ခုကိုဖြတ်သန်းပါမှသာလေအသီးသူတွေဟာသိချရတဲ့နိုင်ငံရေးအနေအထားတစ်ခုပေါ်မှာရပ်တည်ပြီးတော့ကနိုင်ငံကိုအေးချမ်းသာစွာထူထောင်နိုင်မယ့်အခွင့်အရေးတွေရရှိမယ်လို့ကျွန်တော်ညွှန်လဲပါတယ်အဲ့တော့ဒီရုပ်ကောက်ပွဲတစ်ခုလေးနဲ့လည်းပဲဒီမိုကရေစီကိုမရောက်နိုင်ပါဘူးရေးထားတဲ့အခြေခံဥပဒေပါအချက်တွေဟာ democratic principle ပေါ့လေ fully democratic mode တောင်မှဟာကျွန်တော်တို့တော်တော်များများပြည်သူတွေရဲ့အခွင့်အရေးတွေနိုင်ငံရေးလွတ်လပ်ခွင့်တွေလူမျိုးရေးလွတ်လပ်ခွင့်တွေစီးပွားရေးလွတ်လပ်ခွင့်တွေကိုယ်ပိုင်မှုဆိုင်ရာလွတ်လပ်ခွင့်တွေစတဲ့အခွင့်အရေးတွေကိုတကယ်တမ်းဆော်ရဲပုံမှာမဟုတ်ဘဲနဲ့ရရှိနိုင်မဲ့ဥပဒေမျိုးဖန်တီးထားမယ်ဆိုရင်တော့ဖြစ်ရင်ဒါရုပ်ကောက်ပဲတစ်ခုဖြတ်တန်းခြင်းဟာအလေးပဲရှိပါတယ်အဲ့လိုမှမဟုတ်ဘဲနဲ့အခုလိုဒီမိုကရေစီအပြည့်အဝမပါတဲ့အခြေခံဥပဒေမျိုးနဲ့သာရုပ်ကောက်ပဲတစ်ခုဖြတ်တန်းရမယ်ဆိုရင်တော့အုပ်ချုပ်တဲ့လူပုံစံပြောင်းအောင်နဲ့ပြည်တွင်မှာတော့ဘာမှထူးခြားတဲ့အနေအထားတစ်ခုကိုပြောင်းနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကိုဖြတ်တန်းဆိုတာနဲ့မဖြတ်တန်းဆိုတာနဲ့ဆိုရင်အဲ့ဘလို့ကွာဝါးနိုင်လဲခင်ဗျာ
အင်္ဂလိပ်ကပြည်သူစုကိုပြည်သူအကျိုးစီးပွားတည်ဆောင်ပေးပါမယ်လို့တစ္ဆန်ထန်ထားတဲ့အဖွဲ့ချုပ်တစ်ခုအနေနဲ့ကတော့ရုပ်ောက်ပွဲကိုဒီပုံစံနဲ့ဖြတ်သန်းမှုကအမှန်တမ်းအခက်အခဲရှိပါတယ်။ဒါမှမဟုတ်ဘဲနဲ့ဒေါန်ဆန်းစစ်ကြီးနဲ့တက်တဲ့ပွင့်လင်းတဲ့အတိပ္ပယ်ရှိတဲ့နိုင်ငံရေးပြဿနာတွေကိုတက်ရိုက်ဖြေရှင်းနိုင်တဲ့ဆွေးနွေးမှုမျိုးတွေရှိလာမယ်ဆိုလို့ရှိရင်အဲ့ဒီရှိလာတဲ့အဖြေတွေကရပ်တည်ပြီးတော့ကရုပ်ောက်ပွဲဝန်ထမ်းကြီးရှိနေတဲ့အသားအလာကောင်းတွေကပိုပေါကောင်းပိုပေါလာနေမှာဖြစ်ပါတယ်။
အဲ့တော့ဟိုအဲ့လိုမျိုးလေညှိနှိုင်းဆောင်ရွက်ခွင့်ဆိုတာရောရနိုင်ချေရှိနိုင်ပါမလားခင်ဗျာ
ကျွန်တော်တို့ဒီရတော့ကတော့ဒေါ်အောင်ဆန်းစုကြည်နဲ့ဝန်ကြီးဦးအောင်ကြီးတို့ငားကြင်တယ်နဲ့ညှိနှိုင်းတာဟာနိုင်ငံရေးဆွေးနွေးမှုအထူးကိုမရောက်ဖက်နဲ့မူပေါင်းတွေချပြီးတော့ဟိုဟာနဲ့ကန့်သက်ဒီဟာနဲ့ကန့်သက်ဆိုတဲ့အနေအထားမျိုးတွေအထူးပဲရှိသေးတယ်ဆိုကျွန်တော်တို့ကြားရတဲ့အခါကျတော့နိုင်ငံရေးဆိုင်ရာဆွေးနွေးမှုတွေကိုဖြစ်မြောက်မယ်ဆိုရင်တော့အင်္ဂလိပ်ကအခုရင်ဆိုင်နေတဲ့နိုင်ငံရေးပြဿနာတွေကိုကြိုးစားနေမှာဖြစ်ပါတယ်တစ်ဖက်ကရှိနေတဲ့အနာဘိုင်းဒီအစိုးရအဖက်ကတော့သူတို့ကအလင်းအမြန်ပဲဒီ2010ကိုတွားနေရတာအထင်ရှားပဲသူတို့ကတော့တစ်ဖက်သက်ဒီရုပ်ောက်ပွဲတွေကိုဝင်မှုဆွဆွဲခေါ်နေတဲ့အနေအထားမှာရှိနေပါတယ်ဒါကအကျက်တည်းတစ်ခုပါပဲ
အင်ဂယ်ရိုပြန်လွတ်လာပြီးတဲ့နောက်ပိုင်းမှာအဖွဲ့ချုပ်ကနေလည်းပြန်ပြီးတော့တာဝန်တွေပေးအပ်တယ်ပေါ့နော်အင်ဂယ်ရိုကလည်းလက်ခံလိုက်တယ်လို့ကြားတယ်ပေါ့အဲ့တော့အဲ့ဒီတာဝန်တွေရောအင်ဂယ်ရိုအခုဆက်လက်ထမ်းဆောင်နေပြီလားပြီးတော့ဒီအခုအဖွဲ့ချုပ်မှာဟိုတလောကကြားတဲ့လူငယ်တွေနဲ့အချင်းတွေတချို့ပေါ့နော်အဲ့ဒီအပေါ်တွေမှာရောအင်ဂယ်ရိုအနေနဲ့ဘာတွေဆောင်ရွက်ထားလဲခင်ဗျဟ
ိုနိုင်ငံရေးကိုအစတွေကလုပ်မယ်လို့ရည်ရွယ်ထားတဲ့ပုံစံတွေဆိုတော့ကညှင့်ပယ်ခြင်းမရှိကြပါဘူးဟိုအဖွဲ့ချုပ်ကနေတာဝန်ပေးတာကိုအင်ဂယ်ရိုယူရမယ်ဆိုရင်နိုင်ငံရေးတာဝန်ကိုလေးစားလိုက်နာပြီးတော့လက်ခံတာလည်းဖြစ်ပါတယ်အခုလက်ရှိလောလောဆယ်မှာတော့ကအင်ဂယ်ခွင့်ယူထားတာကဆီသွားပြီတဲ့ကောင်းမလို့လောက်ကုန်လို့ရှင်တော့ရုံးကိုတရားဝင်ပြန်ပြီးတော့အင်ဂယ်တော်မှာဖြစ်ပါလေလူငယ်တက်တနာကတော့အများဆိုးရင်ရတော့အောင်အဖွဲ့ချုပ်ကြီးကိုအားနည်းသွားအောင်ပြိုကွဲသွားအောင်စီးဝေးတွေပြပြသွားအောင်ရှိနေတဲ့အနေဒါကတော့ကိုနေပါတော့ပါပြီအဲ့တော့အင်္ဂလိပ်တရားဝင်ကိုလုံးဆောင်ဖွဲ့ဝင်တွေဆွေးနွေးပြီးတဲ့အခါမှာဒီကိစ္စဟာအဆင်ပြေနေတဲ့အနေဒါကိုရောက်နေမယ်လို့အင်္ဂလိပ်ယုံကြည်နေပါတယ်
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲအင်္ဂလိပ်နော်